တော်ဝင်များများတို့အမှုနဲ့ပတ်သက်ပြီးတော့ဗောလေအခုတက်သေးတွေစစ်နေပြီလို့ကြားရပါတယ်ခင်ဗျာပြီးခဲ့တဲ့တောက်ကြံတွေကဘယ်လူတွေကိုစစ်ပါလဲခင်ဗျာ
ကျွန်တော်တို့အရင်ခံပြတက်သေးကတော်ဝင်များများရဲ့အကိုနဲ့ညီမနဲ့စစ်ပြီးပါပြီကိုတင်ကိုကိုလေးရဲ့အမျိုးသမီးကိုလည်းစစ်ပြီးပါပြီ2009ကသူတို့ဖမ်းထားတယ်ဆိုတဲ့ကိစ္စကိုထောင်ပိုင်ရဲ့ထောင်မှုရဲ့ရွှေစာရံကရဲတပ်ရင်တပ်မှုရဲ့ပလိတ်ကရဲတပ်ရင်တပ်မှုရဲ့ကိုတက်တဲ့ကျွန်တော်တို့တင်ထားပါတယ်တင်ထားတော့တရားရုံးကနေကျွန်တော်တို့စဉ်းစာထုတ်ပေးတယ်ပေါ့ကျွန်တော်တို့ဆင့်ပေးမယ်လို့ယူတဲ့အချိန်မှာဒီရဲသတင်းတပ်ဖွဲ့ SB ကတကယ်လို့လုပ်တဲ့အဖွဲ့တွေကနေသူတို့ဆင့်ပေးပါမယ်ဆိုပြီးစဉ်းစာတွေယူသွားပါတယ်ဒါပေမဲ့သူကအတီမဖြစ်ဘူးဆိုပြီးတော့တက်သေးတယ်မစစ်ဘဲနဲ့ပယ်ပါတယ
်ဒီနေရာမှာအတီမဖြစ်ဘူးဆိုတာသူကဘာလို့ဆိုလိုတာလဲခင်ဗျာ
ဒီမှာထောင်ပိုင်းမရှိဘူးရန်ကုန်ခီးသွားတယ်ထောင်မှုကတာဝန်ရခီးလွန်နေတယ်နောက်လုပ်ငန်းရသူတို့စီးပွားပဲရှိတဲ့အတွက်မလာနိုင်ဘူးအဲ့လိုမျိုးတွေတက်သေးတယ်မလာနိုင်တဲ့အကြောင်းအတီမဖြစ်တဲ့အကြောင်းစဉ်းစားတွေမှာရေးပေးလိုက်တာပါ
တော်ဝင်များများတို့ဖမ်းထားတာပြီးခဲ့တဲ့နှစ်စက်တင်ဘာလောက်တည်းကဖမ်းထားတာပေါ့လေ
ဟုတ်တယ်ဟုတ်တယ်
ဆိုတော့လေးအဲ့ဒါလေးရှင်းပြပါဦးခင်ဗျာ
အခုဆွဲထားတယ်6ယောက်ကိုရှစ်မှုခွဲဆွဲထားတယ်15ရက်8လ2008နေ့မှာအဖမ်းပြတယ်15ရက်8လ2008နေ့မှာတရားအစွဲပြတယ်ဥတိုက်လျှောက်တာပြတယ်အရင်အမှုရဲတွေမှာ2009ကဖမ်းထားပါတယ်လို့တရားလူကရောလူပြသက်တွေကရောမထွက်ဆိုပေးဘူးတရားလူနဲ့လူပြသက်တွေဖြစ်တဲ့သူတို့ဒီပြန်နှံဝင်ရာရှိတွေကိုယ်တိုင်က2009ခုနှစ်ဖမ်းတာကျွန်တော်တို့ကထောက်ပြီးမေးတဲ့အခါမှာသူကမဟုတ်ပါဘူးလို့တောင်ဖြေထားတယ်။အဲ့ဒီလိုဖြေတဲ့အပြင်ကိုစစ်ကြောရေးသူတို့စစ်ဆေးတဲ့နေရာမှာလဲအဲ့ဒီနှုံနေရာစစ်ဆေးတာမဟုတ်ဘူးလို့ဖြေတဲ့အတွက်ထောင်ဝင်စာနံပါတ်တွေနဲ့ထောင်မှာရောက်နေတဲ့အကြောင်းထောင်မှုထောင်ပိုင်ကိုပြဖို့အတွက်တက်တည်တင်တာဖြစ်ပါတယ
်။ဒီလိုမျိုးပေါ့လေအလိုနှစ်ကိုခွာပြီးတော့ပြခြင်းကဘာကြောင့်ပြတယ်လို့မြင်ပါလဲခင်ဗျာ
။အရက်ကုံယုံနေရာတော့ချုပ်ရက်ကိုခံစားခွင့်ပေးရပါတယ်။အဲ့ဒီခံစားခွင့်ပေးရမယ့်ချုပ်ရက်ကိုမခံစားရအောင်လို့သူတို့ကဖြောက်တဲ့သဘောမျိုးကြီးရေးထားလို့ဒီဘက်ကတက်တည်အထောက်ထားပြန်ပြဖို့အတွက်ပြင်ဆင်နေရတာပ
ါဟုတ်ကဲ့အခုလိုအမှုမျိုးပေါ့လေတွေ့ဘူးပါသလားခင်ဗ
ျခေတ်ဆက်ဆက်မှာရှိကိုမရှိခဲ့ပါဘူးစစ်ခုံရုံနေမှာတော့ရှိခဲ့ဘူးတယ်အဲ့ဒါကတော့စစ်ခုံရုံကပဲခြားတာပါအခုစစ်ဆေးနေတာကအရက်ခုံရုံပါအထူးခုံရုံဆိုပေမဲ့အောင်မြေတာဆန်းတွဲပဲမြို့နယ်တရားသူကြီးကစစ်ဆေးတဲ့ခုံရုံဖြစ်နေပါတယ
်ဒီရှိနေတယောက်အနေနဲ့ပေါ့လေဒီဘယ်လိုများသုံးသပ်မိလဲခင်ဗျ
အမှန်အတိုင်းသူတို့ပြောဖို့အရေးကြီးတယ်လေဖမ်းရင်လည်း2009မှာဖမ်းတယ်သူတို့တရားစွဲရင်လည်းကူးမစွဲတယ်ဒါသူတို့ကိုအယုံကြည်မဲ့အောင်သူတို့မလုပ်သင့်ဘူးပေါ့2009ရကနေသူတို့ကိုယမန်ယူတဲ့အခါမှာပုံမှန်9ညတွေတက်တယ်လည်းနဲ့ပုံမှန်တွေတက်တယ်အခြားပုံမှန်တွေနဲ့ယမန်ယူတယ်ယမန်ယူတဲ့ပုံမှန်တွေနဲ့ဆွဲဆိုထားခြင်းမရှိဘဲနဲ့အခုမှဆွဲဆိုတဲ့195ကကြီးတို့95ခါတို့ဆွဲဆိုတဲ့အချိန်မှာပဲသူကအဖမ်းပြရတယ်ဥတိုင်းမှုရဲ့သဘောတဘာဝကကျွန်တော်တို့ဆွဆွဲခံရတဲ့သူကိုဖမ်းပြီးတော့ဥတိုက်လျှောက်လို့မရပါဘူးတရားရုံးကိုအစိုးရဝန်ထမ်းကပဲဖြစ်ဖြစ်အယက်သားကပဲဖြစ်ဖြစ်ဥတိုက်လျှောက်ပြီးတရားသူကြီးကဥပဒေနဲ့အညီစစ်ဆေးရတယ်စစ်ဆေးပြီးမှဖမ်းသိမ်းတဲ့လူကိုလည်းတရားသူကြီးကအမိန့်ထုတ်ပြီးမှဖမ်းရတယ်အခုမှုတွေကဥတိုက်လျှောက်တယ်လို့ဆိုတော့ညာလဲပဲထောင်ထဲကနေပြီးတော့ထုတ်တယ်ထောင်ထဲကိုပြန်ပို့တဲ့အတွက်ဆွဲဆိုထားတဲ့အမှုပုံစံတွေကလည်းမှားယွင်းနေတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးမြင့်စံခင်ဗျာ